6ရက်5လ2009ခုနှစ်ကျွန်တော်တို့ဒီနေ့အပြီးဓမ္မပထမဆင့်ကိုစတင်ပြီးတော့လေ့လာမှာဖြစ်ပါတယ်ကျွန်မမနေ့တော့ငါအပြီးဓမ္မနောက်ခံတမိုင်းချောင်းပြောခဲ့ပြီးဖြစ်ပါတယ်ဒီအပြီးဓမ္မမှာလူပုဂ္ဂိုလ်တွေအနေနဲ့ကျေးဇူးတော်ရှင်မြတ်စွာဘုရားဟောကြားခဲ့တဲ့အပြီးဓမ္မ9ကျမ်းကိုအချင်းချုံထားတယ်အပြီးဓမ္မထသင်္ခါကျမ်းကိုလေ့လာနိုင်ဖို့ဆိုပြီးတော့တီဟိုခေတ်ကဟလာအရှင်လူတို့တာဆရာတော်ကနေကျမတို့လူပုဂ္ဂိုလ်တွေအတွက်အဘိဓမ္မာ3ဆင့်တနည်းအားဖြင့်အဘိဓမ္မာတင်းချို6ပိုင်းကိုရေးသားခဲ့ပါတယ်အဲ့ဒီရေးသားခဲ့တဲ့နေရာမှာအဘိဓမ္မာ9ကျမ်းကိုအချင်းချုံနဲ့အဘိဓမ္မထသင်္ခါကျမ်းမှာပါဝင်တဲ့အကြောင်းအရာလေးတွေကိုကျမဒီနေ့အရင်ဆုံးပြောသွားပါမယ်အဘိဓမ္မထသင်္ခါကျမ်းဆိုတဲ့တင်းချို6ကျမ်းမှာအပိုင်းကြီး6ပိုင်းပါဝင်ပါတယ်အပိုင်းကြီး6ပိုင်းမှာနံပါတ်1အပိုင်းကတော့စိတ်ပိုင်းဖြစ်ပါတယ်စိတ်ပိုင်းဖြစ်တဲ့အတွက်ကြောင့်ကျမတို့တက်ရှိတတ္တဝါတွေရဲ့တန်တန်နေမှာရှိနေကြတဲ့စိတ်တွေအကြောင်းကိုတေသေးချာချာလေ့လာခွင့်ရမှာဖြစ်ပါတယ်ကိုယ့်ရဲ့စိတ်အကြောင်းတွေကိုနားလည်ဖို့ဆိုတာစိတ်ဆိုတာဘာသဘောတရားလဲစိတ်တို့ရဲ့အရေးအတွက်ဒီဘယ်လိုရှိသလဲကောင်းတဲ့စိတ်တွေဒီဘယ်ဟာလဲမကောင်းတဲ့စိတ်တွေဒီဘာတွေလဲကျမတို့ဘုရားရှင်တို့တန်တန်မာဖြစ်တာဘယ်စိတ်တွေလဲဖခင်ယဟန်နာတွေမှာဖြစ်တာဘယ်စိတ်တွေလဲအရိယာသူတော်စီနေမှာဖြစ်တာဘယ်စိတ်တွေလဲကျမတို့သမထဘာဝနာတွေပွားများထုတ်တဲ့အခါမှာရလာမဲ့ဇန်တရားတွေရှိပါတယ်ဇန်နဲ့ရှင်တဲ့စိတ်တွေဒီဘယ်ယာတွေလဲမဲ့ဖို့နိဗ္ဗာန်ရရရကြောင်းကြည့်နေအခါမှာကိလေသာအာယုန်တွေကိုဖျက်နိုင်စွမ်းရှိတဲ့မဲ့ဆိုတာဘယ်ယာလဲမဲ့စိတ်ဆိုတာဘာလဲကြားဘူးနေပါလေမဲ့စိတ်တွေဖိုးစိတ်တွေဇန်စိတ်တွေအာကုသိုလ်စိတ်တွေကုသိုလ်စိတ်တွေဒါတွေကိုသိစိတ်လေးလာခွင့်ရမှာသည်32ပုံမှာကျင်လေလေရှိကြကုန်သောတက်ရှိတတ္တဝါတွေရဲ့တန်တန်မာဖြစ်တဲ့စိတ်တွေအကြောင်းကိုအသေးချာလေးလာခွင့်ရမှာစိတ်ပိုင်းလို့ကျေးဇူးတော်ရှင်အရှင်နုရုဒ္ဓဆရာတော်ကနေရေးသားပေးခဲ့ပါတယ်ပြီးတဲ့အခါမှာအဲ့ဒီစိတ်တွေကိုကောင်းတဲ့စိတ်မကောင်းတဲ့စိတ်တွေဖြစ်အောင်ခြေလေတဲ့သဘောတရားတွေကိုစေတသိက်လို့သုံးပါတယ်အဲ့ဒီစေတသိက်တွေအကြောင်းကိုအသေးစိတ်လေးလာရမှာကိုစေတသိက်ပိုင်းဖြစ်ပါတယ်တတဝါတို့တန်တန်မှာ32ပုံသားတွေမှာဖြစ်နိုင်စွမ်းရှိသောစိတ်ပေါင်းသည်အကျဉ်းအပြင်89ပါအထည်အပြင်121ပါးရှိပါတယ်အဲ့ဒီစိတ်အကျဉ်း89စိတ်ကျ121ဆိုပြီးများပြားတဲ့အရေးအတွက်တွေဖြစ်အောင်ခြေလဲနိုင်စွမ်းရှိတဲ့စေတသိက်သဘောတရားကတော့52ပါးရှိပါတယ်အဘိဓမ္မာတရားတော်တွေကိုသင်တဲ့အခါမှာသေးသေးချာချာအရေးအတွက်အတိအကျသမတ်ချက်တွေလေ့လာခွင့်ရမှာဖြစ်ပါတယ်။ဒါကြောင့်အဲ့ဒီစေတသိက်တွေစိတ်ကိုမီပြီးတော့စိတ်ကိုချဲလဲတာကိုစေတသိက်သုံးပါတယ်။အဲ့ဒီစေတသိက်သဘောတရားတွေမှာစိတ်တွေကိုကောင်းအောင်ချဲလဲတဲ့စေတသိက်အုပ်စုရှိသလိုစိတ်တွေကိုမကောင်းအောင်ချဲလဲတာလည်းရှိပါတယ်။ကုသိုလ်စိတ်တွေဖြစ်အောင်ချဲလဲတာပဲစေတသိက်လဲ။အာကုသိုလ်စိတ်တွေဖြစ်အောင်ချဲလဲတာပဲစေတသိက်လဲ။စိတ်တွေဖြူစင်အောင်လုပ်တာပဲသဘောတရားတွေလဲ။စိတ်တွေညှဉ်းနှွမ်းသွားအောင်လုပ်မှလည်းပဲသဘောတရားတွေလဲ။အထက်တန်းကြတဲ့စိတ်တွေဖြစ်သွားဖို့အောက်တန်းကြစိတ်တွေဖြစ်သွားဖို့စသည်ဖြင့်အဲ့ဒီလိုခြေလဲတဲ့စေတသိက်သဘောတရားအကြောင်းတွေကိုလည်းဃာနာတေချာလေ့လာနိုင်ဖို့စေတသိက်ပိုင်းကိုဓမ္မမေးဆွေများအခုပထမဆင့်မှာသင်ရမှာဖြစ်ပါတယ်။ပြီးတဲ့အခါမှာအဲ့ဒီစိတ်နဲ့စေတသိက်ဆိုတာဒီတပားစီတေချာဖြစ်ရောမရှိပါဘူး။စိတ်ပါရင်စေတသိက်အမြဲပါမယ်။စေတသိက်ပါတိုင်းလဲစိတ်ကပါရမြဲဖြစ်တဲ့အတွက်ကြောင့်စိတ်နဲ့စေတသိက်တို့ရဲ့သဘောတရားသည်ရောပြွန်းပြီးတော့ရှိပါတယ်။ကျမတို့ပါဠိစာပေမှာရောပြွန်းတာကိုပကိဏကလို့သုံးပါတယ်။ပကိဏကဆိုတဲ့အတွက်ကြောင့်ဒီစိတ်နဲ့စေတသိက်ရောပြွန်းတာကိုပြတဲ့အပိုင်းကိုပကိဏပိုင်းလို့ကျမတို့သတ်မှတ်ပါတယ်။ပကိဏဆိုတဲ့စကားလုံးကပကိဏကကလာခဲ့တာဖြစ်ပါတယ်။အဲ့ဒီလိုစိတ်တွေစေတသိက်တွေရောပြွနဲ့ပကိမ်းပိုင်းကိုလေ့လာတဲ့အခါမှာစိတ်နဲ့စေတသိက်တို့သည်ဘလို့ပုံစံနေနဲ့ရောပြွလဲဆိုတော့အသေးစိတ်လေ့လာခွင့်ရမှာဖြစ်ပါတယ်။မြင်တဲ့စိတ်တွေဖြစ်လာမယ်။အဲ့ဒီမြင်တဲ့စိတ်တွေသည်ဘာလုပ်ငန်းတွေဆောင်ရွက်နိုင်စွမ်းရှိသလဲ။အဲ့ဒီမြင်တဲ့စိတ်ပါလာရင်မြင်တဲ့စိတ်နဲ့အတူဘယ်စေတသိက်တွေပါသလဲ။စသည်ဖြင့်ပကိမ်းပိုင်းမှာအသေးစိတ်လေ့လာပါမယ်။